အမေရိကန်ပြည်ထောင်စုကွန်ဂရက်လွှတ်တော်ဆောက်ဦးရှိမှဒီကနေ့ဆန္ဒပြပွဲရှိတာကြောင့်ဝါရှင်တန်ဒီစီကလူမျိုးရေးတာဝန်ရှိသူတွေလူမျိုးရေးအစီအမံတင်းတင်းကြပ်ကြပ်ချမှတ်လှုပ်ဆောင်နေကြပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ6ရက်နေ့ကဖြစ်ခဲ့တဲ့လွှတ်တော်ဆောက်ဦးရဲ့ရုံးဝန်ဆောင်ခန့်အတင်းဝင်ရောက်ခဲ့တဲ့ဖြစ်ရပ်နဲ့ဆက်ဆက်ပြီးဖမ်းဆီးအချင်းချခံထားရသူတွေကိုထောက်ခံတဲ့အနေနဲ့ Justice for J6 ဆိုတဲ့ဆန္ဒပြပွဲလို့ဟုစီစဉ်ထားတာပါ။အကြမ်းဖက်လုပ်ရဖြစ်လာနိုင်ခြင်းအလားအလာတွေကိုအင်တာနက်ပေါ်မှာဆက်သွယ်ပြောဆိုတာတွေကနေသတိပြုမိထားတယ်လို့ကွန်ဂရက်လွှတ်တော်လူမျိုးရေးရဲတပ်ဖွဲ့ကပြောပြီးအဲ့ဒီပြောဆိုချက်တွေတကယ်တမ်းဖြစ်လာခဲ့ရင်ရည်ရွယ်လို့ဆောင်နိုင်ဖို့ကြိုတင်ပြင်ဆင်ထားတယ်လို့ပြောပါတယ်။ကျွန်တော်တို့မှရှိထားတဲ့ထောက်လိုင်းသတင်းတွေအပေါ်လေးနဲ့မထားဘူးဆိုရင်မိုက်မဲရကြပါလိမ့်မယ်လို့လွှတ်တော်လူမျိုးရေးရဲတပ်ဖွဲ့အကြီးအကဲထွန်မန်းဂါကပြောပါတယ်။လွှတ်တော်အဆောက်အဦပပတ်လည်းမှာအကာရန်ဓာတ်ဆီတွေချထားပြီးရဲတပ်ဖွဲ့ဝင်တွေကိုလည်းနေရာအနှံ့ပြားမှာချထားပါတယ်။စုဝေးဆန္ဒပြမဲ့နေရာနဲ့လွှတ်တော်အစိုးရဥပပတ်လေကလမ်းတွေကြားမှာလဲအကာရံတွေချထားပါဗျ။ဝါရှင်တန်ဒီစီမှာတနတ်ကိုပြောင်းကန်ခွင့်မရှိတဲ့ဥပဒေပြဋ္ဌာန်းထားတာကိုသတိပေးတဲ့အနေနဲ့တနတ်ကန်ခွင့်မပြုဆိုတဲ့စိုင်းပုတ်တွေချိတ်ဆွဲထားပါဗျ။